ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲဆိုခံထားတဲ့ဂျပန်နိုင်ငံကနစ်ဆန်ကားကုမ္ပဏီရဲ့အကြီးအကဲဟောင်းကာလို့စ်ဂေါန်နဲ့လုပ်မှုဆောင်အမေရိကန်လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကထုတ်ပြန်လိုက်ပြီဖြစ်ပါတယ်။တိုကျိုဟိုတယ်မှာအလုပ်မှုဆောင်အစုရှယ်ယာဝင်တွေနဲ့ဒီကနေ့၃နာရီကြာအထူးစည်းဝေးလုပ်ပြီးတဲ့နောက်ဂေါန်နဲ့ Kelly တို့ကိုကုမ္ပဏီကထုတ်ပြန်ဖို့နစ်ဆန်အစုရှယ်ယာဝင်တွေအလုံးကသဘောတူခဲ့ကြတာပါ။သူတို့ကိုဆက်ဆွဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့မြောက်လုံးကတော့ငြင်းဆိုထားပါတယ်။မေခွေဆုံးဖြတ်တဲ့အစည်းအဝေးမဆောက်ခင်မှာနစ်ဆန်အလုံးအမှုဆောင်ချုပ်ဟီရိုတိုဆိုက်ကာဝါနဲ့အခြားအလုံးအမှုဆောင်တွေကဆရာဝန်တွေကိုဥညွတ်အယူသေးပေးပြီးတော့အလေးနက်တောင်းပန်ခဲ့ပါတယ်။ဒါပြင်အစုဆရာဝန်တွေကခေါင်းနေရာမှာပြင်သစ်ကားကုမ္ပဏီ Renault SC ရဲ့ဥက္ကဋ္ဌကိုစားထုတ်ခန့်အကြောင်းကိုလည်းအတည်ပြုခဲ့ကြပါတယ်။ Renault ကားကုမ္ပဏီဟာနစ်ဆန်ရဲ့အစုဆရာ43ရာခိုင်နှုန်းကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ခေါင်းဆောင်2015နဲ့15ခုနှစ်အတွင်းမှာနစ်ဆန်ကားကုမ္ပဏီရဲ့ကုမ္ပဏီကရတဲ့သူ့ရဲ့ဝင်ငွေ50ရာခိုင်နှုန်းလောက်ကိုချော့ပြီးတော့ပြဖို့ကြံစည်ခဲ့တယ်လို့တန်ရာရှိခဲ့တာကြောင့်ပြီးခဲ့တဲ့မာလာထဲမှာပထမဆုံးအထိအဖန်ခံခဲ့ရပါတယ်။ဒါပေမဲ့ဂေါန်ကနစ်ဆန်ကုမ္ပဏီပိုင်ခွင့်၅သန်းကိုကိုယ်အေးကိုယ်တော်သုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုယ်ပြောက်ထံလွှဲပြောင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတော့ပြီးခဲ့တဲ့သတင်းမှအထက်မှာဖန်ဆီးခဲ့ပါတယ်။နော်